နာဒီယာမိုမန်ကအာဖဂန်နစ္စတန်ကသတင်းတောက်ဥပဒေကြောင်းသူတူဖြစ်ပါတယ်။ဒါပေမဲ့တာလီဘန်တို့အာဏာရလာပြီးတဲ့နောက်မှာတော့သူ့ရဲ့ကိုရောပျော်မှန်းချက်အိမ်မက်တွေးကိုပါဆွလုခဲ့ရပါတယ်။မူစကာဆာဖီရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြပါဦးမယ်။
နာရီယာမိုမန်ကပြည်ရင်းရုပ်သံဌာနအနီကတ်မှာအစည်းအဝေးတင်ဆက်သူဖြစ်သလိုဂျလာလာဘတ်မှာရှိတဲ့နန်ကာဟာတက္ကသိုလ်မှာဥပဒေဘာသာရပ်ကိုသင်ယူနေသူဖြစ်ခဲ့ပေမဲ့အခုတော့အလုံးစုံရှုံသွားပါပြီ။အာဖဂန်မှာတာလီဘန်တို့အာဏာရပြီးနောက်ပိုင်းအမျိုးသမီးတွေကိုအခြေခံပညာအဆင့်ကိုကျော်လွန်ပြီးပညာသင်ကြားခွင့်မပေးတော့ပါဘူး။ဒရင်သမားဟောင်းနာဒီယာမိုမန်ကအခုလိုပြောပါတယ်ကလရှီတာလီဘန်ဒရ
ဂလာတာလီဘန်တွေတက်လာတော့ကျမပညာဆက်သင်ခွင့်မရတော့ပါဘူးဒရင်သမားလည်းလုံးလုံးမရတော့ပါဘူးကျမကရှင်းနေဖြစ်ချင်းခဲ့တာပါတာလီဘန်တွေအာဏာပညာသွားတော့ကျမအကြောင်းပြေးအောင်ဆက်တက်လို့မရတော့ပါဘူ
းဒရင်သမားတူအမျိုးသမီးတူအနေနဲ့သူမရဲ့လုံခြုံရေးကိုစိုးရိမ်ခဲ့ရတာပါနာဒီယာမိုမန်က
အစာပိုင်းမှာတော့အခက်အခဲတွေရှိခဲ့ပါတယ်နှစ်ချိန်ပြင်မထားခံခဲ့ရပါတယ်ကျမကိုတပ်ပစ်ဖို့ကြိုးစားခဲ့ကြပေမဲ့မအောင်မြင်ခဲ့တာပါကျမရဲ့လုပ်ဖို့ကင်ဖက်တွေအသက်ခံရပါတယ
်မီဒီယာအလုံးနဲ့ရှစ်နေဖြစ်ရေးရှိမှန်းချက်နောက်နိုင်ငံရင်းကိုစွန့်ခွာခဲ့ရတဲ့အသက်20အရွယ်မိုမန်ဟာအခုတော့ပါကစ္စတန်နိုင်ငံဖက်ရှဝါမှာနေထိုင်နေပါတယ်သူမတယောက်တည်းဒီလိုကြုံရတာတော့မဟုတ်ပါဘူးတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းထောင်နဲ့ချီတဲ့သတင်းသမားတွေအလုပ်ပြုတ်ကြပါတယ်အမျိုးသမီးသတင်းသမား80ရာခိုင်နှုန်းကျော်ဟာအလုတ်ကိုစွန့်လွတ်ရတယ်လို့နေစီမထားသတင်းသမားများအဖွဲ့ကဖော်ပြပါတယ်။မီဒီယာရင်းရချွန်းကျင်သူအဲလီဆာလီးစ်မွန်နော့စ်ကအခုလိုပြောပါတယ်
။ In countries
လူမြင်ကွင်းကိုထွက်ကြတဲ့အမျိုးသမီးတွေကိုပြစ်မှတ်ထားကြတဲ့သူတို့ရဲ့အခွင့်အရေးတွေကိုချင်းချောက်ခံရတဲ့လူမှုအတိုင်းဝန်းရှိတဲ့အာဖဂန်နစ္စတန်အီရန်လိုနိုင်ငံတွေကမီဒီယာကဏ္ဍမှာပါဝင်ဆောင်ရွက်ဖို့အခြေအနေမပေးတာကိုတွေ့ရပါတယ်။ဒါကြောင့်လဲဒီအသံတွေလင်းဟင်းနေတာပါ။အ
ာနီကတ်ရုပ်သံမှာတော့မိုမန်ကမျက်မှောက်ရေးရာနဲ့ဖြောပြေးရေးသတင်းတွေတင်ဆက်ခဲ့ပါတယ်။အမျိုးသမီးရေးရာတွေကိုအလေးပေးတဲ့အစီအစဉ်တွေကိုသူမကအားတာပါတယ်။ဒါပေမဲ့လည်းသတင်းတင်ဆက်ဖို့မဖြစ်နိုင်တော့ဘူးလို့သူမကပြောပါတယ်။
ပြည်ရင်းမှာဆက်ရှိနေကြတဲ့သတင်းသမားတွေလည်းပြဿနာပေါင်းစုံရင်ဆိုင်နေရပါတယ်။သူတို့အပေါ်တားမြစ်ကန့်သတ်ချက်တွေကလည်းနေ့စဉ်အပတ်စဉ်လစဉ်လတိုင်းချမှတ်နေတာပါ။အသက်ရှူချောင်မှုအတွေ့နိုင်ငံတွင်းကနေမဖြစ်မနေထွက်ပြေးကြရမှာပါ
။လုံခြုံတဲ့နေရာရှာဖို့မူမန်းနဲ့အကိုဖြစ်သူတို့အာဖဂန်နစ္စတန်ကနေထွက်ခွာခဲ့တာပါ။ဒါပေမဲ့ပါကစ္စတန်ဘက်ကနိုင်ငံတွင်းအထောက်ထားမဲ့ဒါမှမဟုတ်လေဗီဇာရက်လွန်နေထိုင်တဲ့အာဖဂန်တွေကိုအတင်းအကျပ်နေရာရင်းကိုပြန်ပို့နေပါတယ်။မိုမန်ကတော့နေထိုင်ခွင့်ဗီဇာရှိပေမဲ့ရှေ့ရေးကမရင်မယားဖြစ်နေတယ်လို့ပြောပါတယ
်စီအီချန်လိုတဲ့အတွက်ပါကစ္စတန်ကိုလာခဲ့တာပါအနည်းဆုံးတော့ကျမရင်ဆိုင်နေရတဲ့နေ့စဉ်ရက်ဆက်ချင်းချောင်းမှုတွေဖိစီးမှုတွေကနေအဝေးကိုထွက်လာတာပါဒါပေမဲ့လည်းဒီမှာလည်းအေးအေးဆေးဆေးမရှိပါဘူ
းခိုလုံစီယာနေရာအသစ်ရှာလို့တယ်လို့မိုမန်ကပြောပါတယ်စုံကန်တိုင်ပညာသင်ကြားနိုင်ပြီးအာဖဂန်အမျိုးသမီးတွေအရေးပိုပြီးထုတ်ဖော်ပြောဆိုနိုင်မဲ့ငြိမ်းချမ်းစွာနေထိုင်နိုင်မဲ့နေရာတစ်ခုကိုရှာဖွေလို့တယ်လို့လည်းပြောပါတယ်ရှင်